Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2016ခုနှစ်ဇူလိုင်လ10ရက်တောက်ကြနေ့ညနေပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုရှင်းပြောင်းနေကျွန်တော်ကြော်ကြော်သိင်ကြညာမှာပါ။Texas ပြည်နယ် Dallas မြို့မှာကြာသပတေးနေ့ညကငင်းချမ်းတဲ့ဆန္ဒပြပွဲတစ်ခုအတွင်းရဲတပ်ဖွဲ့ဝင်တွေကိုတနက်နေ့ပြစ်လို့တပ်ဖွဲ့ဝင်9ဦးသေဆုံးသွားပါတယ်။ EU ကနေ UK နိုင်ငံခွဲထွက်ရေးကိစ္စအချောချောမောမောဖြစ်မယ်လို့မျှော်လင့်ကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကပြောပါတယ်။ကိုရီးယားကျွန်းဆွယ်မှာဒုံခွင်ဒုံစနစ်တစ်ခုကိုချထားမယ်လို့အမေရိကန်နဲ့တောင်ကိုရီးယားတို့ကကြေညာလိုက်ပါတယ်။ဒီသတင်းတွေအပေါ်အဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။အခုညနေခင်းသတင်းလွှာတွေနားဆင်ရမယ့်အထဲမှာတော့ဒီအမေရိကန်နိုင်ငံတက်ဆက်ပြည်နယ် Dallas မြို့မှာကန့်ကွက်ဆန္ဒပြမှုအတွင်းလက်ဖြောင့်တနတ်သမားတွေလက်ချက်နဲ့အရေးအယရှိ9ဦးသေဆုံးပြီးဒဏ်ရာရသူလည်း9ဦးရှိခဲ့ပါတယ
် I'd ask all Americans to say a prayer for these officers and their families keep them in your thoughts and as a nation let's remember to express our
တာဝန်ထမ်းဆောင်သွားကြတဲ့သူတွေကိုနိုင်ငံတော်ကနေ့စဉ်သတိရနေဖို့လိုတဲ့အကြောင်းသမ္မတအိုဘားမားရဲ့ပြောကြားချက်နဲ့အတူနားဆင်ရပါမယ်။မြန်မာပြည်ဆိုင်ရာသတင်းလွှာတွေထဲမှာတော့လူငယ်တွေဘက်ဆုံဖွံ့ဖြိုးတိုးတက်ဖို့ရာသင်ရလိုက်တဲ့အခွင့်အရေးတွေပါဝင်တဲ့မူဝါဒတွေရေးဆွဲဖို့လိုအပ်ချက်တွေရှိနေသေးတဲ့အကြောင်းနဲ့အတူတောင်ပိုင်းချင်းပြည်နယ်ကကျင်းပမဲ့ညီလာခံကိုသမ္မတရုံးကခွင့်ပြုချက်မပေးတာပါကြောင့်ပါလဲ။အဲဒီနောက်ရာသီဥတုဆိုင်ရာသတင်းလွှာတစ်ပုဒ်ကိုလည်းနားဆင်ကြရပါမယ်။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးသိထားရတဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိန်းနဲ့ရှားဖောင်တို့ကြေညာပေးပါမယ်ရှင
်။အမေရိကန်ပြည်ထောင်စု Texas ပြည်နယ် Dallas မြို့မှာကြာသပတေးနေ့ညကတနက်သမားတွေပြစ်ခတ်တာကြောင့်ရဲတပ်ဖွဲ့ဝင်12ဦးတနက်ထိမှန်ပြီးအဲ့ဒီအထက်က9ဦးသေဆုံးသွားပါတယ်။စိတ်ထိခိုက်ကြေကွဲပွဲမနှက်ခင်းပါပဲလို့ဒီပြည်နယ်ပတ်သက်ပြီး Dallas မြို့တော်ကို Mike Rawlings ကဒီကနေ့မနေ့ပိုင်းမှာသတင်းထုတ်တွေကိုပြောပါတယ
် To say that our police officers put their life on the line every day is no hyperbole ladies and gentlemen it's a reality
ကျွန်တော်တို့ရဲတပ်ဖွဲ့ဝင်တွေဟာနေ့တိုင်းမှာသူတို့အသက်နဲ့ယဉ်ပြီးတာဝန်ထမ်းဆောင်နေကြတယ်လို့ပြောတာဟာချက်ကားပြီးပြောတာမဟုတ်ပါဘူးဒါဟာတကယ်လက်တွေ့အစစ်အမှန်ပါပဲလို့မြို့တော်ကို Mike Rawlings ကပြောပါတယ်ပိုလန်နိုင်ငံဝါဆော်မြို့မှာမြောက်အတ္တလန္တိတ်စာချုပ်နေတူးအဖွဲ့ထိပ်သီးအစည်းအဝေးတက်ဖို့ရောက်နေတဲ့သမ္မတဘရက်အိုဘားမားကလည်းတိုက်ခိုက်မှုတွေကိုပြစ်တင်ရှုတ်ချပြီးအများပြည်သူလုံခြုံရေးအတွက်ရဲတပ်ဖွဲ့ဝင်တွေအသက်ဆုံးတာဝန်ထမ်းဆောင်နေတယ်ဆိုတာဒီဖြစ်ရပ်တွေကနေဝန်းနေပွဲတတိပေးနေပါတယ်လို့ဆိုပြီးဒီရဲတပ်ဖွဲ့ဝင်တွေအားလုံးနဲ့မိသားစုဝင်တွေအတွက်ဆုတောင်းပေးကြဖို့အမေရိကန်နိုင်ငံသားအားလုံးကိုတိုက်တွန်းခဲ့ပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းလူးဝီဆီယားနာနဲ့မင်နီဆိုတာမြို့တွေကတိကျဖြစ်ရပ်နှစ်ခုမှာလူပြူရဲတပ်ဖွဲ့ဝင်တွေကအာဖရိကန်နယ်ပေါ်အမေရိကန်နိုင်ငံသား2ဦးကိုတနက်နေ့ပစ်တက်ခဲ့တဲ့ဖြစ်ရပ်တွေပေါ်ဒေါ်လစ်မြို့မှာညင်ညင်ချမ်းချမ်းကန့်ကွက်ဆန္ဒပြနေကြခြင်းအခုလိုရဲတွေကိုတနက်နေ့ပြစ်တဲ့ဖြစ်ရဖြစ်ခဲ့တာပါတနက်သမားလူတန်များရှိသူစုစုပေါင်း၄ဦးမှာအမျိုးသမီး2ဦးအပါအဝင်3ဦးကိုဖမ်းမိထားပြီးနောက်ဆုံး2ဦးကတော့ရဲတပ်ဖွဲ့နဲ့ပြန်လည်ပစ်ခတ်ပြီးတဲ့နောက်သေဆုံးသွားပါတယ်ဒါပေမဲ့သူ့ကိုယ်သူတတ်သိသွားတာလားရဲကပစ်လိုက်တာကြောင့်လားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးရဲတပ်ဖွဲ့ဝင်တွေကိုဘာကြောင့်တိုက်ခိုက်တယ်ဆိုတာဖမ်းမိထားတဲ့တန်များရှိသူတွေကဘာမှမပြောသေးဘူးလို့ဒေါ်လစ်ရဲတပ်ဖွဲ့အကြီးအကဲဒေးဗစ်ဘရောင်းကပြောပါတယ်
အမေရိကန်ပြည်ထောင်စုကတီးခြားနေရာတစ်ခုမှာဒီသတင်းပတ်ထဲရဲဝန်ထမ်းတွေရဲ့ပြစ်ခတ်မှုကြောင့်လူမဲအမျိုးသားအုပ်တည်ဆုံးခဲ့ရပြီးတဲ့နောက်အာဖရိကနယ်ဝါတွေနဲ့တခြားလူနည်းစုတွေပေါ်ရဲဝန်ထမ်းတွေရဲ့အင်အားသုံးကင်တွယ်မှုတွေကိုကန့်ကွက်ကြသူရာနဲ့ချီမြို့တော်ဝါရှင်တန်မှာကြာသပတေးနေ့ကကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကပဲလူမဲအမျိုးသားအုပ်ကိုရဲဝန်ထမ်းတွေကပြစ်တာခဲ့တဲ့ဗီဒီယိုမှတန်းပုံတွေထွက်လာခဲ့ပြီးတဲ့နောက်လူတွေအများအပြားမကြေမနပ်ဖြစ်ခဲ့ကြတာပါ။အသက်38နှစ်အရွယ်ကလေး9ယောက်ဖေးအယ်တန်စတာလင်ဟာအင်ကာနေကလူဝီဆီယားနာပြည်နယ်မှာရဲအရာရှိကမြေပြင်ပေါ်လဲချပြီးတနက်နဲ့6ချက်ပစ်တာခဲ့တာပါလူတယောက်ကစတာလင်ဟာတနက်နဲ့ချင်း6တားတွေလုတ်ခဲ့တဲ့ဆိုပြီးရဲကိုအကြောင်းကြားခဲ့ပြီးတဲ့နောက်အခုလိုပစ်တာခံခဲ့ရတဲ့အခြေအနေဖြစ်ခဲ့ရတာပါတခါမနီဆိုတာပြည်နယ်မှာတော့ဗုဒ္ဓဟူးနေ့ကဖီလန်ဒိုကောစတီဆိုတဲ့အမျိုးသားဟာသူ့ရဲ့ချစ်သူမိန်းကလေးနဲ့အသက်၄နှစ်အရွယ်ကလေးငယ်တို့ရဲ့ရှစ်မှာပဲပြစ်တာခံခဲ့ရတာပါ။ယင်စီကန်ရရဲ့အရာရှိကသူ့ကားကိုတားပြီးစစ်ဆေးချိန်မှာသူကတည်ဝင်ခွင့်ပြုချက်နဲ့ကင်ဆောင်ထားတဲ့ဘေစတိုတနက်တလက်သူ့မှာရှိတဲ့အကြောင်းပြောခဲ့ပြီးတဲ့နောက်ပြစ်တာခံခဲ့ရတာဖြစ်ပါတယ်။ဒီဖြစ်ရတွေနဲ့ပတ်သက်လို့ရဲအရာရှိတို့ရဲ့ကင်တွဲပုံကိုမကျေနပ်ကြသူတွေအများအပြားမြို့တော်ဝါရှင်တန်ပြင်နယူးယောက်နယူးဂျာစီဖလော်ရီဒါနဲ့မီရှိဂန်ပြည်နယ်တွေကမြို့ကြီးတွေမှာကြာသပတေးနေ့ကကန့်ကွက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ် Texas ပြည်နယ်ဒလတ်မြို့ကဆန္ဒပြပွဲအတွင်းမှာတော့လက်ဖြောင့်တနတ်သမားတွေကရဲအရာရှိတွေကိုပြန်လည်ပြစ်ခတ်ခဲ့တာကြောင့်ရဲဝန်ထမ်း၄ဦးထက်မနည်းတေဆုံးခဲ့ရပြီးအတော်များများထိခိုက်ဒဏ်ရာရခဲ့ရပါတယ်ရှင
်ဥရောပသမဂ္ဂ EU တွေကနေပြစ်တင်ခွဲထွက်တဲ့ကိစ္စချောချောမွေ့မွေ့ဖြစ်ဖို့မျှော်လင့်နေကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကပြောလိုက်ပါတယ် မြောက်အတ္တလန္တိတ်စာချုပ်နေတိုးအဖွဲ့ထိပ်သီးအစည်းအဝေးတက်ဖို့ပိုလန်နိုင်ငံဝါဆော်မြို့မှာရောက်နေတဲ့သမ္မတဥပမာကအဲ့လိုပြောတာပါအခုခီးစဉ်ဟာသူ့အတွက်တော့သမ္မတအနေနဲ့ဥရောပဒေသနောက်ဆုံးခီးစဉ်ဖြစ်ဖွယ်ရှိပါတယ်ဒါဟာခက်ခဲတဲ့ကိစ္စတစ်ခုဖြစ်တာနဲ့အမျှဆက်ဆံရေးအသည့်တစ်ခုစီ UDP စနစ်တကျအသွင်ကူးပြောင်းရေးအပေါ် UK နဲ့ EU အကြားသဘောတူနိုင်မယ်ဆိုတာယုံကြည်ပြီးတော့မိမိတို့နိုင်ငံသားတွေအနေနဲ့လည်းဘဏ္ဍာငွေကြေးပိုင်းတည်ငြိမ်စေဖို့နဲ့ကမ္ဘာလုံးဆိုင်ရာစီးပွားရေးတိုးတက်စေဖို့ဆက်ပြီးအာရုံစိုက်သွားရပါမယ်လို့လန်ဒန်အခြေစိုက် Financial Times သတင်းစာမှာထင်မြင်ချက်ဆောင်ပါတခုသမ္မတဥပမာကရေးထားပါတယ် EU ကနေထွက်ဖို့ဗီလီရှားမဲဆန္ဒရှင်တွေမဲပေးဆုံးဖြတ်ခဲ့တာကြောင့်ဥရောပတိုက်အတွင်းပေါင်းစည်းရေးအနာဂတ်ပေါ်လိမ့်နေတဲ့မေးခွန်းတွေထွက်လာချိန်မှာအမေရိကန်နဲ့ပြည်ထောင်စုကြားမှာတော့အထူးဆက်ဆံရေးကိုဆက်ထိန်းသိမ်းသွားမှာပါလို့သမ္မတဥပမာကပြောပါတယ် UK နိုင်ငံဟာ NATO အဖွဲ့ရဲ့အစွမ်းဆောင်နိုင်ဆုံးအဖွဲ့ဝင်နိုင်ငံတစ်ခုမိမိတို့ရဲ့ဘုံတူညီတဲ့လုံခြုံရေးအတွက်အပြည့်အဝပါဝင်လို့ဆောင်တဲ့နိုင်ငံတစ်ခုမဟာမိတ်အဖွဲ့ရဲ့လုပ်ငန်းတွေမှာထိတ်တန့်ကနေပါဝင်တဲ့နိုင်ငံတစ်ခုဖြစ်ဆက်ရှိသွားမယ်ဆိုတာတန်တရားမရှိပါဘူးလို့သမ္မတဥပမာကသူ့ရဲ့ဆောင်းပါးမှာရေးထားပါတယ်
။အီရန်နိုင်ငံဘက်ဒက်မြို့မြောက်ဘက်ပိုင်းမှာရှိတဲ့ရှီးယက်လူမျိုးတွေရဲ့ဘာသာရေးအဆောက်အဦတစ်ခုကိုဂျာတာပရင်းနဲ့နောက်ပိုင်းက IS အကြမ်းဖက်သမားတွေတိုက်ခိုက်ခဲ့တာကြောင့်လူ35ယောက်ထပ်မံနဲ့သေဆုံးပြီးတခြားအတော်များများလည်းထိခိုက်ဒဏ်ရာရခဲ့တယ်လို့အီရတ်လုံခြုံရေးတာဝန်ရှိသူတွေကတောက်ကြားနေမှာပြောပါရယ်။ဇေယီမိုဟာမက်ဝပ်ပြုတောင်းကိုတိုက်ခိုက်တာမှာအသေးကန်ဘုံခွဲသူအများအပြားတနတ်တွေမော်တော်ရင်မော်တာတွေနဲ့ပြစ်ခတ်တာတွေပါဝင်ပါတယ်။ဒါဟာဘက်ဒက်မြို့တော်ကလူစီကားတဲ့ဈေးဝယ်ထွက်ရနေရာမှာတိုက်ခိုက်ခံရလို့ရာနဲ့ချီတဲ့လူတွေတေဆုံးတန်ရခဲ့ရပြီးရပိုင်တွင်းမှာပဲထပ်ဖြစ်တာပါ။ပထမဖြစ်ရကတော့အီရတ်သမိုင်းမှာအသေးအပြောက်အများဆုံးဖြစ်ရပါ။ဘက်ဒက်မြို့မြောက်ဘက်85ကီလိုမီတာအကွာဘာလတ်မြို့မှာရှိတဲ့ဘာသာရေးအဆောက်အဦကိုတိုက်ခိုက်ရမှာ IS ဆွေသွေးကြွ3ယောက်ကအဆောက်အဦထဲမှာရှိတဲ့ဒီလူတွေကိုဝင်ရောက်ပစ်ခတ်တာမလုပ်ခင်မှာပဲမော်တာနဲ့အရင်ပစ်ခတ်ခဲ့တာဖြစ်ပါတယ်။အဲ့ဒီနောက်မှာတော့ဘာသာရေးအဆောက်အဦနဲ့နေတဲ့ဈေးတစ်ခုမှာအသေးကန်ဘုံခွဲသူ2ယောက်ကသူတို့ကိုသူတို့ဘုံဖောက်ခွဲလိုက်တာဖြစ်ပါတယ်။အသေးကန်ဘုံခွဲသမားလို့ယူဆရတဲ့နောက်တူကတော့တိုက်ခိုက်မှုမလုပ်ခင်မှာပဲသူ့ကိုသူဘုံဖောက်ခွဲလိုက်တာလို့ရဲတပ်ဖွဲ့တာဝန်ရှိသူကပြောပါတယ်။လူအများပြားသေဆုံးခဲ့ရပြီးတဲ့တင်းငွေနဲ့မြို့တော်ဘက်ကဘုံခွဲတိုက်ခိုက်ခံရပြီးတဲ့နောက်ပိုင်းမှာအီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်လ်အဘဒီကဘက်ဒက်မြို့လုံခြုံရေးအကြီးအကဲတူနဲ့တခြားလုံခြုံရေးတာဝန်ရှိသူတွေကိုပါတာဝန်ကနေထုတ်ပယ်ပြစ်လိုက်ပါတယ်ရှင
် UAB ကအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကနေတောက်ကြညနေပဲသတင်းတွေကိုတရေဆက်လက်ထုတ်လွှင့်နေပါတယ်မြောက်ကိုရီးယားကနျူကလ িয়ার နဲ့ပယ်ထင်းထုတ်ကြည့်အစီအစဉ်တွေဆက်လုပ်နေတာကိုတံပြန်ဖို့အတွက်ကိုရီးယားကျွန်းဆွယ်မှာ Third လို့အတူကောက်ခေါ်တဲ့ Terminal High Altitude Area Defense ဒုံးခွင်းဒုံးစနစ်ကိုချထားမယ်လို့အမေရိကန်နဲ့တောင်ကိုရီးယားတို့ကကြေညာလိုက်ပါတယ်ကိုရီးယားနိုင်ငံကအမေရိကန်တပ်ဖွဲ့တွေရဲ့ဦးစီးချုပ်ဗိုလ်ချုပ်ကြီးသောမတ်ဗန်ဒယ်နဲ့တောင်ကိုရီးယားဒုတိယကာကွယ်ရေးဝန်ကြီးရူဂျေဆုံတို့ဆိုးမျိုးတော်မှာဒီကနေ့ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းတရားဝင်ကြေညာသွားတာပါ။မြောက်ကိုရီးယားဟာနိုင်ငံတကာတိုင်ဝမ်ကိုဂရီကဝတ်ပြုထားတာတွေနဲ့ဆန့်ကျင်ပြီးပယ်ထင်းတုံးကြီးတွေနဲ့ပျက်စီးသေဆုံးမှုအများအပြားဖြစ်စေတဲ့လက်နက်တွေကိုဆက်ပြီးထုတ်လုပ်နေတာကြောင့်ဒီချင်းချောက်မှုနဲ့ရင်ဆိုင်တာမှာကိုကိုကိုခုခံကာကွယ်နိုင်စွမ်းရှိတယ်ဆိုတာကျွန်တော်တို့မဟာမိတ်တွေကိုအာမခံချက်ပေးဖို့လိုပါတယ်လို့ဗိုလ်ချုပ်ကြီးဗန်ဒယ်ကပြောပါတယ်။ဖေဖော်ဝါရီလမှာမြောက်ကိုရီးယားကနျူကလ িয়ার ဆန်သက်တာပယ်ထင်းထုံးကြည့်နည်းပညာကိုသုံးပြီးတာဝဲပစ်ဒုံးရင်ပြစ်လွတ်ဆန်သက်တာတွေလုပ်ပြီးတဲ့နောက် Third ဒုံးခွင်းဒုံးစနစ်ကိုချထားဖို့ဖြစ်နိုင်ခြေလားလားတွေကိုအမေရိကန်နဲ့တောင်ကိုရီးယားတို့အကြားတရားဝင်စပြီးနှိမ့်တိုင်တိုင်ပင်ခဲ့ကြတာပါ Third ဒုံးခွင်းဒုံးစနစ်ဟာတပတ်ကပြစ်လွတ်လိုက်တဲ့ပယ်ထင်းထုံးကြည့်တွေကိုလမ်းခုလက်မာတင်ကြားဖြတ်ဖြက်စီးနိုင်တဲ့စနစ်ပါအခုချိန်ထိဆိုရင်တာတူနဲ့တာလပ်ပစ်ပယ်ထင်းထုံးကြည့်တွေကိုထိတိယယောက်ချေမှုနိုင်စွမ်းရှိတယ်ဆိုတာတရုတ်ဖော်ပြသထားပြီးသားဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုကမြောက်ကိုရီးယားပေါ်နောက်ဆုံးချမှတ်လိုက်တဲ့ဒဏ်ခပိတ်ဆို့မှုတွေဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်နဲ့တခြားအစိုးရတာဝန်ရှိသူတွေကိုလူအခွင့်ရေးချိုးဖောက်မှုကိစ္စနဲ့ပတ်သက်ပြီးတော့သတိပေးလိုက်တာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုအဆင့်မြင့်အစိုးရအရာရှိသူကကြားသာပတင်းထဲမှာပြောလိုက်ပါတယ်။မြောက်ကိုရီးယားမှာလုံလုံကျွတ်ကျွတ်ဖြစ်နေတဲ့လူအခွင့်ရေးချိုးဖောက်မှုတွေကြောင့်ကင်ဂျွန်အန်နဲ့တခြားထိပ်တန်းအစိုးရအရာရှိ10ယောက်ကိုအမေရိကန်ပြည်ထောင်စုကဗုဒ္ဓဟူးနေ့မှာတန်ခပိတ်ဆို့အရေးယူမှုချမှတ်လိုက်တာပါ။မြောက်ကိုရီးယားကအဖွဲ့စည်း၈ခုကိုလည်းအမည်မဲ့စင်းထဲမှာထည့်သွင်းလိုက်ပါတယ်။ဒါဟာမြောက်ကိုရီးယားခေါင်းဆောင်တွေပေါ်ပထမဦးဆုံးအကြိမ်တတိပုဂ္ဂလအရေးယူတန်ခမှုတွေလောက်တာဖြစ်တယ်လို့လူအခွင့်ရေးချိုးဖောက်မှုကိစ္စနဲ့ဆက်နွယ်ပြီးတော့လည်းမြောက်ကိုရီးယားအစိုးရတာဝန်ရှိသူတွေကိုပထမဦးဆုံးအကြိမ်ဒဏ်ခအရေးယူမှုချမှတ်လိုက်တာဖြစ်ပါတယ်။ဒဏ်ခအရေးယူမှုတွေထဲမှာအဖွဲ့အစည်းတွေနဲ့တတိပုဂ္ဂလပိုင်ဆိုင်မှုတွေကိုကန့်သတ်ထိန်းချုပ်တာတွေအပြင်အမေရိကန်နိုင်ငံသားတွေနဲ့ငွေသွင်းငွေလွှဲပြုလုပ်တာတွေကိုပါတားမြစ်ပိတ်ပင်သွားမှာဖြစ်ပါတယ်။အခုလိုလှုပ်ဆောင်ရတာဟာမြောက်ကိုရီးယားပြည်တွင်းမှာဘာတွေဖြစ်ပျက်နေတယ်လဲဆိုတာကိုကျွန်တော်တို့သိနေတယ်ဆိုတာလူတွေကိုအသိပေးပြောကြားချင်တာဖြစ်တာ ကြောင့်မို့လို့ဒီကိစ္စနဲ့ပတ်သက်ပြီးတော့တာဝန်ရှိဆုံးသူကမြောက်ကိုရီးယားနိုင်ငံခေါင်းဆောင်ကင်ချွန်အန်ပဲဖြစ်တယ်လို့အမေရိကန်ပြည်ထောင်စုရဲ့အလုတ်တမားလှုပ်ခွင့်ရေးနဲ့ဒီမိုကရေစီရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီးထွန်မလီနော့စကီက VOA ကိုရီးယားသတင်းဌာနကိုပြောပါရရှင်
ဘင်္ဂလားဒေ့ရှ်နိုင်ငံမှာတိုက်ခိုက်တာတွေနဲ့အပြစ်မဲ့သူတွေကိုတပ်ဖြတ်တဲ့လုပ်ရက်တွေဟာအစ္စလမ်ဥပဒေကိုချိုးဖောက်တာဖြစ်တယ်ဆိုပြီးမကြာသေးခင်ကပဲပြစ်တင်ရှုတ်ချစာဖတ်ဝါထုတ်ထားတဲ့အကြီးတန်းအစ္စလမ်တရားဟောဆရာတို့ဟာသူ့ကိုလုံခြုံမှုကြိုးစားမှုတစ်ခုကနေတီတီလေးလွတ်သွားပါတယ်။အဲ့ဒီဖြစ်ရမှာတခြားလူ၄ယောက်ထဲမှနေလည်းဒဏ်ရာရပါတယ်။ဘာသာရေးတရားဟောဆရာကြီးမော်လာနာဖာရာဒူဒင်မာဆူဒ်ဟာဂျာတာဘရီနေက It El Forda Attainment Kishore Regenge မှာလုံမဲ့ပွဲတော်တစ်ခုမှာဝိပုစုတောင်းပွဲကြီးတစ်ခုကိုဦးဆောင်လုပ်မဲ့အစီအစဉ်ရှိခဲ့တာပါ။စုတော်မကိုသူရောက်မသွားခင်မိနစ်ပိုင်းလေးမှာပဲအဲ့ဒီနေရာကိုသွားမဲ့လက်နက်ကန်အုပ်စုတစ်ခုရဲ့အဖွဲ့ဝင်တွေကိုရဲတပ်ဖွဲ့ကကြားဖြတ်တားဆီးပြီးတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီလူတွေဟာဒါကာမြို့တော်မှာပြီးခဲ့တဲ့သတင်းပတ်ကနိုင်ငံသားတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုတတ်ခဲ့တဲ့အဖွဲ့ကအဖွဲ့ဝင်တွေဖြစ်နိုင်ခြေရှိပါတယ်။ဘုံတွေတနတ်တွေဓာတ်တွေကင်ထားတဲ့လူအုပ်စုတစ်ခုကိုစုတော်ပွဲနေရာနဲ့မီတာရာကျော်ဝေးတဲ့နေရာကစစ်ဆေးဂိတ်တစ်ခုမှာတာဝန်ရှိသူတွေကတားဆီးရင်နဲ့တိုက်ပွဲဖြစ်ကြပါတယ်ခင်ဗျာ။
本案到目前为止，事前也没有接获相关的啊情资侦后，事后也没有接获、啊。
တောက်ကြနေညနေခင်းနောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနဲ့ရှားဖောင်တို့ကြီးညာပေးသွားတာဖြစ်ပါတယ်။အခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOE Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဖမ်းယူနိုင်နိုင်ပါတယ်။စောစောပိုင်းကအတန်တချို့မှားယွင်းထုတ်လွှင့်ပြီးတဲ့အတွက်ကိုလည်းနှူးညွတ်တောင်းပန်ပါတယ်ရှင်။အခုသတင်းလွှာတွေသတင်းဆောင်ပါတွေစတိုက်ထုတ်လွှင့်ပါမယ်။အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်ဒါလတ်စ်မြို့ကဆန္ဒပြမှုတွေအတွင်းတန်တရားရှိသူတနတ်သမား3ဦးကိုဖမ်းဆီးထိန်သိမ်းပြီး4ယောက်မြောက်တနတ်သမားကတော့ရဲတပ်ဖွဲ့နဲ့အပြန်အလှန်ပစ်ခတ်ချိန်မှာတေဆုံးသွားတယ်လို့ဒါလတ်စ်ရဲတပ်ဖွဲ့အကြီးအကဲကဒီကနေ့တောက်ကြနေမှာပြောပါတယ်။ကြာသပတေးနေ့ညပိုင်းကလက်ဖြောင့်တနတ်သမားတွေကနေရဲတပ်ဖွဲ့ဝင်တွေကိုပစ်ခတ်ခဲ့တာမှာဒဏ်ရာရသူအရာရှိ12ဦးထဲက5ဦးတေဆုံးသွားခဲ့တာဖြစ်ပါတယ်။ VOA သတင်းတောက် Jeff Custer ပေးပို့ထားတဲ့သတင်းလွှာကိုနှမ်းလောင်ကတင်ပြပေးထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်ဒါလစ်မြို့မှာကြာရာပြင်းနေ့ညကဆန္ဒပြမှုတစ်ခုအတွင်းလက်ဖြောင့်တနတ်သမားတွေပြစ်ခတ်တာကြောင့်ရဲတပ်ဖွဲ့ဝင်5ဦးသေဆုံးသွားပါတယ်။တနတ်သမားတယောက်သေဆုံးသွားရမှာတော့သူ့ကိုယ်သူတတ်သေးသွားတာလားရဲဘက်ကပြစ်ခတ်မှုကြောင့်သေဆုံးသွားတာလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဖမ်းဆီးထိန်းသိမ်းထားတဲ့တနတ်သမား3ယောက်ထဲကတယောက်ဟာအမျိုးသမီးဖြစ်တယ်လို့ရဲတပ်ဖွဲ့အကြီးအကဲဒေးဗစ်ဘရောင်းကပြောပါရယ်။ကြံတနတ်သမား2ယောက်ကိုတော့ဆက်ပြီးစစ်ဆေးနေဆဲဖြစ်တယ်လို့ဆိုပါရယ်။တနင်္လာရှိခန္ဓာရသူတနတ်သမားတွေကိုပုံဖြတ်ထားတဲ့အိတ်တွေနဲ့အတူတွေ့ခဲ့ရပြီးတဲ့နောက်ရဲဘက်ကသူတို့ကားကိုနောက်ရောက်ခံလိုက်ခဲ့တာလို့ Browns ကပြောပါရယ်ရဲအရာရှိတွေကိုဘာကြောင့်တိုက်ခိုက်ရသလဲဆိုတာတနင်္လာရှိသားသူတွေဖြောင့်ချက်မပေးသေးဘူးလို့လည်းရဲတပ်ဖွဲ့အကြီးအကဲ Browns ကဆိုပါရယ်တနင်္လာရှိသူအလုံးကိုမဖမ်းဆီးထားနိုင်သေးဘူးလို့တော့ရဲအရာရှိကယူဆနေတာပါစိတ်ထိတ်ခိုက်ကြေကွဲပွဲမနေ့ခင်မှာပဲလို့ဒီဖြစ်ရနဲ့ပတ်သက်ပြီး Dallas မြို့တော်ဝန် Mike Rawlings ကဒီကနေ့မနေ့ပိုင်းမှာသတင်းထောက်တွေကိုပြောပါတယ
် To say that our police officers put their life on the line every day
ကျွန်တော်တို့ရဲတပ်ဖွဲ့ဝင်တွေဟာနေ့တိုင်းမှာသူတို့အသက်နဲ့ယင်ပြီးတာဝန်ထမ်းဆောင်နေကြတယ်လို့ပြောတာဟာခြေကားပြီးပြောတာမဟုတ်ပါဘူးဒါဟာတကယ်လက်တွေ့အစ်စ်မှန်ပါပဲ
ပိုလန်နိုင်ငံဝါဆောမြို့မှာမြောက်အတ္တလန္တိတ်စစ်စာချုပ် NATO အဖွဲ့ထိပ်သီးအစည်းအဝေးကိုနှစ်ရက်ကြာတက်ရောက်ဖို့ရောက်နေတဲ့ American သမ္မတ Barack Obama ကလည်းတိုက်ခိုက်မှုတွေကိုပြစ်တင်ရှုံချလိုက်ပြီးတော့အများပြည်သူလုံခြုံရေးအတွက်ရဲတပ်ဖွဲ့ဝင်တွေအသက်ဆုံးတာဝန်ထမ်းဆောင်နေတယ်ဆိုတာဒီဖြစ်ရပ်တွေကနေဝန်내ဖွယ်သတိပေးနေပါတယ်ဆိုပြီးတော့ဒီရဲတပ်ဖွဲ့ဝင်တွေအားလုံးနဲ့မိသားစုဝင်တွေအတွက်ဆုတောင်းပေးကြဖို့ American နိုင်ငံသားအားလုံးကိုတိုက်တွန်းခဲ့ပါတယ်သမ္မတဥပမာကအခုလိုပြောပါတယ
် I'd ask all Americans to say a prayer for these officers and their families keep them in their in your thoughts
သတ်သွားတဲ့ရဲရာရှိအားလုံးနဲ့မိသားစုဝင်တွေအတွက်အမေရိကန်နိုင်ငံသားအားလုံးအထူးတကားဆုတောင်းပေးကြဖို့နဲ့အောက်မေ့သတိရနေဖို့ကျွန်တော်တိုက်တွန်းပါတယ်သတ်ဆွန့်သွားကြတဲ့ရဲရာရှိတွေအတွက်ဒီနေ့တနေ့တည်းမဟုတ်ဘဲနိုင်ငံတကာနိုင်ငံအနေနဲ့ကျွန်တော်တို့အားလုံးနေ့စဉ်နေ့တိုင်းလေးလေးနက်နက်ကျေးဇူးတင်နေဖို့လိုပါတယ
်ပြီးခဲ့တဲ့ရက်ပိုင်းနေ့အတွင်းလူဝီဇီယားနားနဲ့မင်းနီဆိုတာမြို့တွေမှာအာဖရိကနယ်ပွားအမေရိကန်နိုင်ငံသားနှစ်ဦးကိုလူဖြိုးရဲတပ်ဖွဲ့ဝင်တွေကပစ်တက်တဲ့တိချားဖြစ်ရက်နှစ်ခုဖြစ်ပြီးတဲ့နောက်ဒါလက်စ်မြို့မှာဂျာရာဘရင်းညကဆန္ဒပြကန့်ကွက်ပွဲကိုလုံခြုံရေးယူထားပေးတဲ့ရဲတပ်ဖွဲ့ဝင်တွေအခုလိုပစ်တက်ခံရတာပါပစ်ခတ်မှုကို Facebook ကနေတိုက်ရိုက်လွှင့်ခဲ့တဲ့အတွက်လဲလူစိတ်ဝင်စားမှုမြင့်တက်ခဲ့တာဖြစ်ပါတယ်ဂျာဟာအမေရိကန်နိုင်ငံတွင်လူနေစုတွေနဲ့ဆက်ဆံရမှာရဲအင်အားအလွန်အကျွံသုံးတယ်ဆိုပြီးကြဲကြဲပြန့်ပြန့်မြင်နေကြချိန်မှာပဲခုဖြစ်ရက်ကလူမဲနှစ်ယောက်ကိုပစ်တက်တဲ့နောက်ဆုံးဖြစ်ရက်ဖြစ်ပါတယ်ဒါလစ်မြို့ပြစ်ခတ်မှုဟာအမေရိကန်မှာနှစ်ပေါင်း100အတွင်းလုံခြုံရေးအာဏာပိုင်တွေအပေါ်အဆိုးဝါးဆုံးတိုက်ခိုက်ခံရမှုတွေထဲမှာတစ်ခုအပါဝင်ဖြစ်ခဲ့တယ်လို့ ရဲတပ်ဖွဲ့ဝင်82ယောက်သေဆုံးခဲ့ရတဲ့2000ခုနှစ်စက်တင်ဘာလအကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းရဲတပ်ဖွဲ့ဝင်အများဆုံးသေဆုံးခဲ့တဲ့တိုက်ခိုက်မှုတစ်ခုလည်းဖြစ်ခဲ့ပါရဲ့ရှင
်။မနက်ငယ်ကမျိုးသမီးတွေဟာအခွင့်အရေးအားလုံးမှာအမျိုးသားတွေနဲ့ဒန်းတူခံစားခွင့်ရနေတယ်လို့ကျွန်တော်တို့သောဒရှင်တွေမြင်ကြပါသလား။အမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေကဒန်းတူအခွင့်အရေးရဖို့တိုက်တွန်းလှုပ်ရှားနေကြချိန်မှာဒန်းတူအခွင့်အရေးရနေပြီးသားဘာများထပ်တောင်းနေဖို့လိုသေးတယ်လဲလို့ပြန်ပြီးငင်းချက်ထုတ်နေသူတွေလည်းရှိပါတယ်။ဒီအပေါ်ကျွန်တော်တို့သောဒရှင်တွေရဲ့အမြင်သဘောထားတွေကိုအခုလာမယ့်စနေညတိုက်ရိုက်လေတိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဒီအစည်းအဝေးမှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။VOA ရဲ့ဖုန်းနံပါတ်က1-239-382-999လေး။အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။စနေနေ့ညတိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထမံဖိတ်ခေါ်ပါရစေရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။အစိုးရတည်းရဲ့ရက်တရာစီမံကိန်းမှာထည့်သွင်းထားတဲ့အမျိုးသားအဆင့်လူငယ်ရေးရာမူဝါဒရေးဆွဲရေးနဲ့ပတ်သက်လို့ညှိနှိုင်းတွေ့ဆုံဆွေးနွေးရမှာနိုင်ငံရေးပါတီတွေကလူငယ်တွေပုံမူပါဝင်တဲ့အကြောင်းထောက်ပြကြပါတယ်။ဒီမူဝါဒရေးဆွဲရမှာလူငယ်တွေရဲ့ငြိမ်းချမ်းရေးပညာရေးကျန်းမာရေးပါဝင်တခြားရသင့်ရတိုက်တဲ့အခွင့်အရေးများစွာပါဝင်တဲ့လို့လည်းလူငယ်တွေကပြောကြပါတယ်။အပြည့်အစုံကို VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြပါမယ်ရှင်။
အနေဒီအစိုးရတက်လက်ထက်ရတရားစီမံကိန်းနဲ့မှာတခုအပါဝင်ဖြစ်တဲ့လူငယ်ရေးရာမူဝါဒရေးဆွဲရေးမှာလူမှုဝန်ထမ်းနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနကဦးဆောင်ပြီးတော့တိုင်းနယ်ပြည်နယ်ကလူငယ်ကောင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးနေပေမဲ့လည်းနိုင်ငံရေးပါတီကလူငယ်တွေဒီတွေ့ဆုံဆွေးနွေးမှုတွေထဲမှာပုံမူပါဝင်သင့်တယ်လို့ NLD ပါတီရဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ကိုနေထက်ဝင်းကပြောပါတယ်
လူငယ်မူဝါဒရေးဆွဲတဲ့နေရာမှာကျွန်တော်တို့ CSO NGO လည်းအရေးကြီးပါတယ်။အရက်ဖက်အဖွဲ့အစည်းတွေဆိုတာလည်းလိုအပ်ပါတယ်တကယ်အားလုံးပါဝင်ပူးပေါင်းပြီးတော့ရေးဆွဲတင်ပါတယ်။ကျွန်တော်အကြံပြုချင်တာကတော့အခုလိုမျိုးနိုင်ငံရေးပါတီအသေးသေးကဒီနေ့ဆိုလို့ရှိရင်လည်းတက်ရောက်လာကြတယ်ဆွေးနွေးကြတယ်။အဲ့လိုနိုင်ငံရေးပါတီအသေးသေးကလူငယ်တွေလည်းဒီလူငယ်မူဝါဒရေးဆွဲတဲ့အပိုင်းမှာကျွန်တော်တို့တစ်သိတစ်သိတာပါဝင်ပြီးတော့ရေးဆွဲမယ်ဆိုလို့ရှိရင်အင်မတန်ပြည့်စုံကောင်းမွန်လာလိမ့်မယ်လို့ကျွန်တော်အနေနဲ့မျှော်လင့်ပါတယ်။
မြန်မာနိုင်ငံမှာ2012ခုနှစ်နောက်ပိုင်းကစပြီးလူငယ်ရေးရာမူဝါဒတွေရေးဆွဲဖို့တောင်းဆိုခဲ့ကြပေမဲ့လို့လက်ရှိအစိုးရတက်လက်ထက်ကြမှာဒီမူဝါဒရေးဆွဲဖို့ပြင်ဆင်နေရလဲဖြစ်ပါတယ်။အစိုးရတက်လက်ထက်မှာပြဋ္ဌာန်းမဲ့လူငယ်ရေးရာမူဝါဒတွေထဲမှာလူငယ်တွေရဲ့အခြေခံလိုအပ်ချက်တွေကိုထည့်သွင်းစဉ်းစားရေးဆွဲတင်တယ်လို့ SNLD ပါတီရဲ့တီဘောမျိုးနယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်မနန်းဆက်ဆန်အေးကဆိုပါတယ်။
အဓိကပါဝင်တဲ့အကြောင်းအရာကြတော့ဒီနယ်စုံပေါ့နော်ဒေတာစုံကအောက်ခြေကနေဖြစ်လာမဲ့အဲမူဝါဒတွေအားလုံးပေါ့တည်င်းချက်လက်တွေအောက်ခြေကနေတက်လာမယ်တက်လာပြီးမှအပေါ်ကနေအချက်လက်တွေစုဆောင်းပြီးရေးတင်တယ်လို့တော့ကျွန်မထင်တယ်လေဒီအပေါ်ကနေချက်ချင်းတန်းလောက်တာမဟုတ်ပဲနဲ့အနေနဲ့ရရရကတည်င်းချက်လက်တွေစုဆောင်းမယ်စုဆောင်းပြီးမှလှုပ်တင်လှုပ်ထိုက်တဲ့မူဝါဒတွေပေါ့နော်ဥမာလူငယ်တွေအတွက်ဆိုရင်ဒီလူငယ်တွေရဲ့ဘဝအမှတ်ခံချက်ကိုပေးနိုင်တဲ့အလုပ်ကိုင်ခွင့်လန်းတွေပညာရေးတွေအဲ့လိုမျိုးတွေပေါ့အမှတ်ခံချက်ပေးနိုင်တဲ့မူဝါဒတွေကိုထည့်သွင်းတင်လိုက်ပြီးတော့အခုဒီပြည်နယ်တော်တော်များများမှာ hot issue ဖြစ်နေတဲ့မူရီစေဝါကိစ္စပေါ့ဒီမူရီစေဝါကိစ္စရေးမူဝါဒကိုလည်းထည့်သွင်းတင်တယ်လို့ကျွန်မထင်တယ်
။ကမ္ဘာနိုင်ငံပေါင်း120ကျော်မှာလူငယ်တွေအနေနဲ့တိုင်းပြည်ရဲ့အုပ်ချုပ်ရေးတိဆောက်ရေးတွေမှာတရားဝင်ပါဝင်ပတ်သက်နိုင်မှုအတွက်လူငယ်ရေးရာမူဝါဒကိုကျင့်သုံးနေပြီးနိုင်ငံ38နိုင်ငံမှာတော့လူငယ်ရေးရာမူဝါဒတွေကိုပြန်လည်ပြင်ဆင်နေမှုတွေလုပ်နေပါတယ်။ဒါပေမဲ့လို့မြန်မာနိုင်ငံအပါအဝင်လူငယ်ရေးရာမူဝါဒလုံးဝမရှိတဲ့နိုင်ငံပေါင်း31နိုင်ငံရှိနေဆဲပါဒါကြောင့်မို့လဲလူငယ်တွေရတဲ့ရထိုက်တဲ့အခွင့်အရေးတွေကိုဥပဒေနဲ့အညီပြဋ္ဌာန်းနိုင်မှုအတွက်လူငယ်ရေးရာမူဝါဒရေးဆွဲဖို့လိုတယ်လို့ဒိမတ်အခြေစိုက်ပါတီများနဲ့ဒီမိုကရေစီဆိုင်ရာဒိမတ် Institute DMPD ရဲ့လူငယ်ရေးရာတာဝန်ခံကိုရမ်လင်းအောင်ကပြောပါရင
်လူငယ်မူဝါဒရှိပြီဆိုလို့ရှိရင်တော့ကျွန်တော်တို့ကနေပြီးတော့အဲ့ဒီကျွန်တော်လူငယ်ဆိုတဲ့လူအုပ်စုအတွက်နေပြီးတော့လူအုပ်စုမှာရှိနေတဲ့ပြဿနာတွေကိုနေပြီးတော့ကျွန်တော်တို့ကထိထိရောက်ဖြေရှင်းနိုင်မယ်နောက်တစ်ခုကအဲ့ဒီလူငယ်တွေကနေပြီးတော့ပေါ့နော်ကျွန်တော်တို့ဒါတိုက်ပြေအရင်းမြစ်ဖြစ်တဲ့အတွက်ကြောင့်နေပြီးဒီအရင်းမြစ်ပေါ့နော်ဒီအရင်းအမြစ်ကိုနေပြီးတော့ကျွန်တော်တို့ကနေပြီးပြုစုပြုထောက်ပေးတယ်ဆိုလို့ရှိရင်နိုင်ငံရဲ့အနာဂတ်ကနေပြီးတော့ဒီထက်ပိုပြီးတော့ပိုကောင်းမှာဖြစ်ပါတယ်ဟုတ်ကဲ့
လူငယ်ရေးရမူဝါဒရေးဆွဲဖို့အတွက်အခြေခံထည့်သွင်းစဉ်းစားတဲ့မြမလူငယ်ဖိုရမ်ကိုပြီးခဲ့တဲ့လတည်းမုံရမြို့မှာ၃ရက်တာကျင်းပခဲ့ပြီးတော့စက်တင်ဘာလအတွင်းတနင်္ဂနွေလုံးအဆင့်လူငယ်ရေးရမူဝါဒရေးဆွဲရေးဆိုင်ရာလူငယ်ညှိနှိုင်းဆွေးနွေးပွဲကျင်းပဖို့ပြင်ဆင်နေပါတယ်။ဒီဆွေးနွေးပွဲမှာတိုင်ခင်မှာတိုင်းနယ်ပြည်နယ်ဒေသအလိုက်လူငယ်ဖိုရမ်တွေဆက်လက်ပြုလုပ်သွားမှာလည်းဖြစ်ပါတယ်။လက်ရှိချိန်ထိတော့ပြည်အောင်စုအဆင့်လူငယ်ရေးရမူဝါဒရေးဆွဲရေးမှာဥဆောင်ပါဝင်ဆွေးနွေးမဲ့လူငယ်တွေကိုတိုင်းနယ်ပြည်နယ်အသီးသီးကလူငယ်တွေကရွေးချယ်နေပြီဖြစ်ပါတယ်ခင်ဗျာ။
ကိုထက်အောင်ပြောပြခဲ့တာပါ လာမယ့်21ရာစုပြည်လုံးညီလာခံမှာချင်းတိုင်းရင်းသားတွေရဲ့သဘောထားစံတာတွေပါဝင်နိုင်ရည်ရည်ရွယ်ပြီးဒီကနေ့ကျင်းပဖို့ရထားတဲ့ချင်းပြည်နယ်တောင်ပိုင်းချင်းမျိုးသားညီလာခံကိုနိုင်ငံတော်သမ္မတရုံးကခွင့်ပြုချက်မပေးတဲ့အကြောင်းချင်းပြည်နယ်အစိုးရအဖွဲ့နဲ့ညီလာခံဖြစ်မြောက်ရေးကော်မတီဝင်တွေကပြောပါရတယ်။ဒီလိုခွင့်ပြုချက်မပေးတာဟာချင်းပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းခွဲပြီးတော့ညီလာခံကျင်းပတဲ့အပေါ်မကောင်းတဲ့အကျိုးဆက်ဖြစ်လာမှာကိုစိုးရိမ်တဲ့အတွက်ဖြစ်နိုင်ကြောင်းပြည်နယ်အစိုးရဘက်ကပြောပါရတယ်။ညီလာခံဖြစ်မြောက်ရေးကော်မတီဝင်တွေဘက်ကတော့အစိုးရတဲ့လက်ထက်မှာဒီမိုကရေစီအခွင့်အရေးတွေမျှော်လင့်တယ်လို့ဖြစ်မလာခဲ့ဘူးလို့ဆိုပါရတယ်။အပြည့်စုံကိုထိုင်းချေဆိုင် VOA သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါရရှင်
။ဟုတ်ကဲ့ပါ။ချင်းပြည်နယ်တောင်ပိုင်းဒေသဖြစ်တဲ့မင်းတပ်မတူပြပလဝနဲ့ကံပလက်စတဲ့မြို့နယ်လေးမြို့နယ်ကကိုယ်စားလှယ်တွေကနေကျင်းပသွားမဲ့တောင်ပိုင်းချင်းမျိုးရန်းညီလာခံကိုနိုင်ငံတော်သမ္မတရုံးကနေခွင့်ပြုချက်မရလို့ဒီကနေ့မှကျင်းပနိုင်ခြင်းမရှိဘူးလို့ညီလာခံဖြစ်မြောက်ရေးကော်မတီသူဝင်မှုဆလိုက်အောင်လောဟာကနေအခုလိုပြောပါဗျာ
။တပတ်တော်တော်ပေါ့နော်သူတင်ပြီးတော့တင်ထားပါတယ်။ဒီကအချိန်မှာကျွန်တော်တို့တင်ထားတဲ့စာသားတွေကိုပြန်ပြီးတော့တင်ပြီးတော့နောက်ဆက်ပြန်ကျွန်တော်တင်ထားပါတယ်။အဲဒီကနေသူတို့ခရိုင်ကိုတင်တယ်။ခရိုင်ကလည်းတင်အောင်တင်တယ်လို့ပြောတယ်။ဒီနေရာဒီမှာတကယ်ကြီးသမရယုံကိုသူတို့ခုလည်းပြောပါတယ်။ဆိုသမရယုံကလည်းဆန္ဒတဲ့ဟာကဒီတော့တဲ့အနေထားအရာဒီဟာကိုခုမှသူနိုင်သေးပါကြောင်းဆိုပြီးတော့အတောင်းတန်တယ်လို့ပြောပါတယ်။
ညီလာခံကျင်းပနိုင်ရေးအတွက်ကြိုတင်ခွင့်ပြုချက်တောင်းထားပေမဲ့ကျင်းပခွင့်ပြုခြင်းမရှိဘူးလို့သူကဆိုပါတယ်။အခုလိုတောင်ပိုင်းနေတဲ့ချင်းမျိုးရန်းညီလာခံကိုကျင်းပရတာဟာ23ရာစုပင်လုံညီလာခံအတွက်လုပ်ငန်းညှိနှိုင်းမှုအစဉ်အဆက်မှာချင်းပြည်နယ်သားတွေရဲ့အတန်သဘောထားပါဝင်နိုင်ရေးအတွက်ရည်ရွယ်တယ်လို့ဆလိုက်အောင်လောဟာကပြောပါတယ်။ပြီးခဲ့တဲ့2013ခုနှစ်ကချင်းပြည်နယ်ဟာကားမြို့မှာဒုတိယကြိမ်မြောက်ချင်းမျိုးရန်းညီလာခံကျင်းပခဲ့ကြပြီးပုံသဘောတူညီချက်150ချက်ပါရှိပါတယ်။ဒါပေမဲ့တမျိုးသားလုံးနဲ့သက်ဆိုင်တဲ့ညီလာခံတွေကျင်းပတဲ့အခါမှာတောင်ပိုင်းနေတာဟာဂယုဆိုင်ခံရမှုအားနည်းတယ်လို့ခန်းစားရတာကြောင့်ဒီတောင်ပိုင်းညီလာခံကိုကျင်းပတာလည်းဖြစ်ပါတယ်။အခုလိုချင်းမြင့်နဲ့တောင်ပိုင်းနဲ့မြောက်ပိုင်းခွဲခြားပြီးညီလာခံကျင်းပတာဟာမကောင်းတဲ့အကျိုးဆက်တွေဖြစ်ပေါ်လာမှာဆိုလို့နိုင်ငံတော်သမ္မတရုံးကလည်းခွင့်ပြုချက်မပေးဘူးလို့ယူဆကြောင်းပြည်နယ်လူမှုရေးဝန်ကြီးဦးပေါင်လုံးမင်းထံကဆိုပါတယ်။
သာဓုမဒီလိုကသူတို့ကပြည်နယ်သူသိဆုံးဖို့ဆိုပြီးတော့လောက်ထားတာအဲ့ဒါကိုနောက်ပိုင်းမှာတောင်ပိုင်းနေလာခံဆိုပြီးတော့ဖြစ်လာလိမ့်မယ်ကျွန်တော်တို့အချင်းပြည်နယ်ဆိုရကတော့ပြည်ထောင်စုကိုပြင်ပြအဲ့ဒါသမရယုံကနေရောသူတို့ဖွဲ့နေမှပြတာပါအချင်းပြည်နယ်မှာတောင်ပိုင်းနဲ့မြောက်ပိုင်းဆိုတဲ့အသေးဟောအဲ့ဒါမျိုးကတော့မကောင်းဘူးအဲ့လိုဖွဲ့ချပြီးတော့လုပ်တဲ့အခါကျတော့နည်းနည်းတော့ဆွေးရကြလို့ရှိတာပေါ့နော်မကောင်းတဲ့အချက်ပိုင်းဖြစ်လာမှာဆိုတော့အဲ့ဒါကြောင့်လည်းဖြစ်ပါတယ်
ညီလာခံဖြစ်မြောက်ရေးကော်မတီတွေအနေနဲ့ကတော့ချင်းမြင့်နယ်တောင်ပိုင်းလေးမြို့နယ်ကချင်းမျိုးနယ်စုကူစလဲတွေအရဖက်လူမှုဖွဲ့စည်းတွေပညာရှင်တွေပါဝင်တဲ့ကိုယ်စားလှယ်တရားကျော်နဲ့ညီလာခံကျင်းပသွားဖို့စီစဉ်ထားပါတယ်။လက်ရှိတက်လာတဲ့ဆွေရသေးလက်ထက်မှာဒီမိုကရေစီခွင့်ရေးတွေကြေကြေပြန့်ပြန့်ပေါ်ထွန်းလာလိမ့်မယ်လို့မျှော်လင့်ခဲ့ပေမဲ့လည်းအခုလိုတိုင်းရင်းသားညီလာခံကျင်းပမဲ့ပေါ်တိုင်းမြေပိတ်ပင်တာဟာမျှော်လင့်တယ်လို့မဖြစ်ခဲ့ဘူးလို့ညီလာခံဖြစ်မြောက်ရေးကော်မတီသွေးမှုဆလိုက်အောင်လောဟာကပြောပါတယ
်။ဒီတော့တင်လာတဲ့ပြည်နယ်နာကတော့သွားစီမံချက်ပေါ်နေတဲ့ပထမရက်ပြစီမံကြီးတို့မှာသမားကြီးမလုပ်နိုင်သေးတာလည်းရှိကောင်းရှိတယ်ပေါ့နော်ကျွန်တော်ကြောင်းနေထားတဲ့ပုံစံစိတ်ဟောမဖြစ်ဘူးလို့ကျွန်တော်တို့တော့တော့တော့တုံနေရပေါ့နော်
တောင်ပိုင်းချင်းမျိုးရန်းညီလာခံခွဲခြားကျင်းပရေးနဲ့ပတ်သက်ပြီးတော့ချင်းမျိုးရန်းဒီမိုကရက်တစ်ပါတီအနေနဲ့ကအပြုသဘောထက်အပြစ်သဘောဆောင်တယ်လို့ဝေဖန်မှုတွေရှိနေတယ်လို့ပြည်ပရောက်ချင်းမျိုးသားတွေအနေနဲ့ကတော့ညီလာခံကျင်းပခွင့်မပြုတဲ့ပုံမှာစုံစမ်းအဖြစ်ဖော်ထုတ်ဖို့နဲ့တောင်ပိုင်းချင်းညီလာခံလှုပ်ဆောင်လိုတာဟာကွဲပြားရေးသွင်းလှုပ်ဆောင်လိုတာမဟုတ်ပဲတန်းသူညီသူအခွင့်သူရလူချင်းနဲ့23ရာစုပင်လုံးညီလာခံအတွက်အမှန်တကယ်ပြည်သူရွေးချယ်တဲ့ပုံကိုယ်ကိုယ်စားလှယ်ဖြစ်တက်ရောက်နိုင်ဖို့အရေးကြီးတယ်လို့လူမှုကွန်ရက်ဆာမျက်နှာပေါ်ကနေဖော်ထုတ်ရေးသားမှုတွေလည်းရှိနေပါတယ်ခင်ဗျာ
နိုင်ကွန်းအိမ်စုံစမ်းတင်ပြခဲ့တာပါရှင်တိုက်မကြခင်တုန်းကပဲပူပြင်းတဲ့ El Niño ရာသီဥတုပြီးဆုံးသွားပြီးတဲ့နောက်2016ခုနှစ်အောက်တိုဘာလလောက်ကစပြီးအေးကဲမဲ့ La Niña ရာသီဥတုကိုရင်ဆိုင်ဖို့ပြင်ဆင်ထားရမယ်လို့မိုးလေဝသပညာရှင်ဒေါက်တာထွန်းလွင်ကသတိပေးလိုက်ပါတယ်။မိုးရာသီအကုန်မှာအခါလွန်မိုးရွာတတ်တာကြောင့်စိုက်ပျိုးရေးလုပ်ကိုင်သူတွေလည်းကြိုတင်ပြင်ဆင်ထားဖို့လိုအပ်ပါတယ်။ဆက်သွယ်မေးမြန်းထားတဲ့ VOE သတင်းတောက်မတ်သိန်ကီလင်းကပြောပြမှာပါရှင်
။ဟုတ်ကဲ့ပါ2016ခုနှစ်နွေရာသီတစ်လျှောက်လုံးပူပြင်းတဲ့ El Niño ရာသီဥတုထံကိုခံစားခဲ့ရပြီးတဲ့နောက်လာမယ့်အောက်တိုဘာလကစတင်ပြီးအအေးလွန်ခဲ့မဲ့ La Niña ရာသီဥတုကိုရင်ဆိုင်ရမှာဖြစ်တယ်လို့မိုးလေဝသပညာရှင်ဒေါက်တာထွန်းလွင်ကပြောဆိုလိုက်ပါတယ်။ La Niña ရာသီဥတုမှာဖြစ်တတ်တဲ့အအေးလွန်ခဲ့မှုနဲ့မုန်တိုင်းအန္တရာယ်တွေကိုရင်ဆိုင်ရဖွယ်ရှိတယ်လို့ဒေါက်တာထွန်းလွင်ကအခုလိုပြောပါတယ်။
ငါကြီးပဲကွာ La Niña အကုန်လုံးသတိထားရမှာပဲ။ဒါကြီးကြီးရတဲ့သတိထားရမယ်။ဒီလိုင်းနဲ့တူကြမယ်မုံတိုင်းအန်ရည်လက်တူကြမယ်အကြီးသုံးခုလုံးမိုးလေဝသတင်းကိုတူကြနာထောင်ဖို့လိုတယ်ဒီနှစ်ကဒီကနေ့ကသဘာဝပြည့်ရတဲ့မျိုးဒီနှစ်သဘာဝပြည့်ရတဲ့မျိုးပေါ့နော်အ အဲ့တော့ရေးကြီးတာရောမုံတိုင်းခံနေရောပုံများလာနိုင်တဲ့အတွက်2019ကတော်တော်ရေးကြီးတာလေအဲ့ဒါလေးသိချင်ပါဦ
းအပူချိန်လွန်ခဲ့တဲ့အယ်နီညိုရာသီဥတုဟာဇူလိုင်လပထမပတ်ထဲမှာပဲပြီးဆုံးသွားပြီလို့နိုင်ငံတကာမိုးလေဝသဌာနကြီးတွေကလည်းသတင်းထုတ်ပြန်ထားတာပါဒါမဲ့အော်တိုဘာလမှာစတင်ပြီး2019ခုနှစ်ဇွန်လလောက်မှသာပြီးဆုံးမဲ့လာနီညာရာသီဥတုမှာရေပူရအဖြစ်အပူချိန်တွေကျဆင်းပြီးမိုးများမှာဖြစ်ပါတယ်။မိုးရာသီတွေမှာရေကြီးရေလျှံမှုတွေဖြစ်ပွားနိုင်တယ်လို့မြေပြိုမှုတွေလည်းဖြစ်နိုင်တယ်လို့ဒေါက်တာထွန်းလွင်ကပြောပါတယ်။လာနီညာရာသီဥတုကိုဆက်လက်ရင်ဆိုင်ရမယ်2019ခုနှစ်နွေမှာအပူချိန်ရော့ကျမှာဖြစ်လို့အယ်နီညိုရာသီဥတုလောက်မပူပေမဲ့ကမ္ဘာကြီးပူနွေးမှုကြောင့်ပြင်းထန်တဲ့ဒဏ်ကိုရင်ဆိုင်ရအောင်ပါပါ။လာနီညာရာသီဥတုဖြစ်ပွားတဲ့နှစ်မေလအတွင်းမုန်တိုင်းလဲဝင်တက်လေးရှိတယ်လို့ဒေါက်တာထွန်းလွင်ကပြောပါတယ်။စိုက်ပျိုးရေးလုပ်ကိုင်တဲ့မြန်မာနိုင်ငံအနေနဲ့မိုးကုန်ပြီးမှရွာတက်တဲ့အခါလုံးမိုးအတွက်ကြိုတင်ပြင်ဆင်ထားတဲ့လို့သူကဆက်ပြောပါတယ်။
မိုးလုံးမိုးရင်းတည်တာနဲ့အော်ရိုအနိုအာဒီဘမမရွာတဲ့ဆက်ပြူကြီးတွေဆက်မှုလေးတည်တာနဲ့နောက်ပြီးတော့အော်ရိုအနိုမှာဒီမှာမုန်းတာအဲချေဦးမှာပဲဟာဒီ၃လမှာ၃လုံးမှာ၅လုံးလုံးဖြစ်နေအဲ့ဒီအချိန်ကလည်းမုန်းတဲ့ဝင်တဲ့ရာသီဆိုမုန်းတဲ့အနေနဲ့တာမှာပေါ့နော်ဒါဒီနေ့တော့ဒီဇင်ဘာကြီးကတော့ဒီအခါတော့မိုးရင်းမုန်းတဲ့ဝင်တာကြရဲ့နောက်ပြီးတော့တတိယရေကြီးကလာတာအော်တိုဘာနာဖြစ်တဲ့အတွက်ဒီကြီးက
ပြီးခဲ့တဲ့မေလထဲမှာအယ်နီညိုရာသီဥတုကြောင့်မိုးတိမ်တောင်တွေဖြစ်ပေါ်ပြီးမိုးသီးကျွေတာမိုးချိုးပြစ်တာလေပြင်းတိုက်တာတွေကိုလည်းရင်ဆိုင်ခဲ့ရတာပါဒါအပြင်ဒီသတင်းပတ်အတွင်းမှာပဲစကိုင်းတိုင်းဒေသကြီးနဲ့ရခိုင်ပြည်နယ်တွေမှာလည်းမိုးသက်ထန်စွာရွာသွန်းပြီးရေကြီးရေလျှံမှုတွေဖြစ်ပွားခဲ့ပါတယ်အခုချိန်ထိရခိုင်ပြည်နယ်တွင်းရေလွှမ်းမိုးမှုကြောင့်ဒေသခံ2000ကျော်ရေဘေးတင်ပြီးဘေးလွတ်ရာကိုရွှေ့ပြောင်းနေရပါတယ်ရှင်
မတင်ကြီးလင်းပြပြခဲ့တာပါရှင်ကျမတို့အခုအတန်းလွှင့်နေတဲ့ Radio Season PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOE ရဲ့နေ့စဉ် TV Season ကိုလည်းကြည့်ရှုနိုင်ပါတယ်ရှင်အခု Season အဆုံးသတ်ခင်မှာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါအောင်မရှင
် American ပြည်တော်စု Texas ပြည်နယ် Dallas မြို့မှာဇာတာပတိနေ့ညကတနက်သမားတွေပြစ်ခတ်တာကြောင့်ရဲတပ်ဖွဲ့ဝင်12ဦးတနက်ထိမှန်ပြီးအဲ့ဒီအထက်က9ဦးသေဆုံးသွားပါတယ်စီတီကကြေကွဲပွဲမနေ့ခင်းပါပဲလို့ဒီပြည့်နဲ့ပတ်သက်ပြီးဒယ်လစ်မြို့တော်ကမိုက်ရောလင်းစ်ကဒီကနေ့မနေ့ပိုင်းမှာသတင်းတော်တွေကိုပြောပါတယ်။ပိုလန်နိုင်ငံဝါဆော့မြို့မှာနေတူးအဖွဲ့ထိပ်သီးအစည်းအဝေးတစ်ခုရောက်နေတဲ့သမ္မတပရာဂိုဘာမာကလူကိုပြစ်တင်ရှုတ်ချပြီးအများပြည်သူလုံခြုံရေးအတွက်ရဲတပ်ဖွဲ့ဝင်တွေအသက်ဆုံးတာဝန်ထမ်းဆောင်နေတယ်ဆိုတာဒီပြည့်ရက်တွေကနေဝမ်းနဲ့ပေါ်သတိပေးနေတယ်လို့ဆိုပါတယ်။ဒါ့အပြင်ဒီရဲတပ်ဖွဲ့ဝင်တွေအားလုံးနဲ့မိသားစုဝင်တွေအတွက်ဆုတောင်းပေးကြဖို့အမေရိကန်နိုင်ငံသားအားလုံးကိုတိုက်တွန်းခဲ့ပါတယ်။အဲ့လိုပြစ်ခတ်မှုတွေဖြစ်စေခဲ့တဲ့ဖြစ်ရက်နှစ်ခုရဲ့အထူးအခြေခံကတော့အာဖရိကန်လွယ်ပလူမွေးအမျိုးသားနှစ်ခုကိုမြို့မြို့မှာတရားစီရဲတပ်ဖွဲ့ဝင်တွေကပြစ်တက်ခဲ့တဲ့ဖြစ်ရက်နှစ်ခုကြောင့်ဖြစ်ပါတယ်။အဲ့ဒီဖြစ်ရက်တွေအပေါ်နိုင်ငံတော်မှာဆန္ဒပြမှုတွေတချို့နေရာတွေမှာဖြစ်နေပြီးတော့အဲ့ဒီထက်မှမြို့တော်ဝါရှင်တန်လည်းပေါင်းဝင်ပါတယ်။အသက်38နှစ်အရွယ်ကလင်ငါရောက်ဖေးအယ်ဒန်စတာလင်ဟာအင်္ဂါနေ့ကလူဝီစီယာနာပြည်နယ်မှာရဲရရှိကအမျိုးမျိုးလှည့်ချပြီးတော့တနက်နေ့6ချက်ပြစ်တက်ခံရပြီးသေဆုံးသွားတာပါ။မင်းနီဆိုတာပြည်နယ်မှာတော့ဘူဒူနေကဖီလန်ဒိုကက်စတီလ်ဆိုတဲ့အမျိုးသားဟာသူရဲ့ချစ်သူနဲ့အသက်၄နှစ်အရွယ်ကလေးငယ်ရှိမှပဲပြစ်တက်ခံခဲ့ရပါတယ်။ဥရောပသမဂ္ဂ EU တွေကနေပြည်တင်ခွင့်ထက်တဲ့ကိစ္စချောချောမွေ့မွေ့ဖြစ်ဖို့မျှော်လင့်နေကြောင်းအမေရိကန်သမ္မတဘရက်ကိုဘာမာကပြောလိုက်ပါတယ်။မြောက်အတ္တလန္တိစာချုပ်နေတူးအဖွဲ့ထိပ်သီးအစည်းအဝေးတက်ဖို့ပိုလန်နိုင်ငံဝါဆော့မှာရောက်နေတဲ့သမ္မတဘရက်ဘာမာကအဲလိုပြောတာပါ။ Iran နိုင်ငံ Background မျိုးမြောက်ပိုင်းမှာရှိတဲ့ Shia Muslim တွေရဲ့ဘာသာရေးဆောက်အုပ်တစ်ခုကိုဇာတာပတိနေ့နောက်ပိုင်းက IS တွေတိုက်ခိုက်တာကြောင့်လူ35ယောက်ထက်မနည်းသေဆုံးသွားပါတယ်ခင်ဗျာ
။တောက်ကြနေညနေခင်းနိုင်ငံတကာသတင်းချင်းချက်ကိုကိုကျော်ကျော်သိန်းညင်ညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကကိုညံဝဲအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဆူလီမန်တာရာဝါလီဖြစ်ပါတယ်။ VOE ကနေထုတ်လွှင့်ပေးနေတဲ့အခုအစီအစဉ်တွေကို VOE Internet စာမျက်နှာ bami.voanews.com မှာလည်းနားဆင်နိုင်ပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါရမရှင်။သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။မခွာညိုပါရှင
This program has come to you from the Voice of America, Washington.